ရရှိမြခင်မြန်မာနိုင်ငံရဲ့စီးပွားရေးကတချိန်တုန်းတိုးတက်လာတော့မယ်လို့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးကမကြာသေးခင်ကပဲပြောထားပါတယ်။ဝန်ကြီးဦးကျော်ဝင်းပြောသလိုမြန်မာနိုင်ငံမှာစီးပွားရေးရအခြေအနေကောင်းတွေတကယ်ပဲပေါ်ပေါက်နေပြီလား။စီးပွားရေးဖွံ့ဖြိုးမှုရဲ့အသီးပွင့်တွေကိုခန်းဆားနေကြရပြီလားဆိုတော့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်။ဆိုတော့အခုကျွန်တော်တို့ဆွေးနွေးမဲ့ပင်နယ်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်တွေလည်းရောက်နေပါပြီ။တူကတော့ဒီကုန်တယ်အတင်းချုပ်ရဲ့ဘိုးအလုံးမှုဆောင်လည်းဖြစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဘိုးစီးပွားရေးကော်မတီဝင်တူလည်းဖြစ်တဲ့ဦးဝေလွင်နောက်တစ်ခါစီးပွားရေးပညာရှင်ဦးခမောင်ညိုဘောကပေးတာတစ်ခါစီးပွားရေးထိတ်တန်းစီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ဒေါက်တာဆွထွန်းတို့လည်းရောက်နေပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒါနဲ့ပတ်သက်လို့ဆရာဦးခမောင်ညိုရဲ့ဟိုသဘောထားဟိုအချင်းချုပ်ကိုကြားချင်ပါတယ်ဆိုတော့ဒီစီမံပဏာဝန်ကြီးရဲ့မှတ်ချက်ဟာတကယ်ဖြစ်နေတာကိုပြောတာလားဖြစ်ချင်တာကိုပြောတာလားဆရာအမြင်အချင်းချုပ်ဆွေးနွေးပေးစေချင်ပါတယ်ခင်ဗျာ
ဘလို့ပါဟိုဖြစ်နေတာကိုဖြစ်တော့ပြောတာတော့မဟုတ်ဘူးဖြစ်ချင်တာရေဖြစ်မယ်ဟာရေပေါ့လေဒီသဘောမျိုးပါ
โอเคပါခင်ဗျာကျွန်တော်နောက်ဒီစီးပွားရေးလုပ်ငန်းရှင်ဖြစ်တဲ့ဒီဒေါက်တာစိုးထွန်းရဲ့သဘောထားကိုလည်းချက်ချင်ပါတယ်ဒေါက်တာစိုးထွန်းခင်ဗျာဆိုတော့စီမံပဏာဝန်ကြီးရဲ့မှတ်ချက်ဟာဟိုတကယ်လက်တွေ့အခြေအနေကိုထင်ရမှုရှိရလားဆရာတို့စီးပွားရေးလောကအမြင်အနေထားနဲ့ဟိုကြည့်မယ်ဆိုရင်ဘယ်လိုမြင်မိလဲ
လက်ရှိအခြေအနေကတော့ကျွန်တော်တို့အနေနဲ့ကဏ္ဍအဆုံးမှာတော့အားလုံးကစီးပွားရေးတုံ့နေနေပါဘောနော်အဲ့တော့ဒီဝန်ကြီးနေနဲ့အတူမှာဒီကြားထူးခြားတဲ့အစီအစဉ်ရှိမရှိကျွန်တော်တို့မသိဘူးနော်အထူးခြားတဲ့ injection ပြည်နိုင်တဲ့ဟာမျိုးရှိမှပဲဒါစီးပွားရေးတန်းနေမှာပေါ့တက်ရှိအချိန်မှာတော့ဒီတုံ့နေနေတဲ့အနေအထားကိုကျွန်တော်တို့ပြန်လည်ပြောမှဒါတက်လာအောင်လုပ်ဖို့ဆိုတော့အများကြီးတို့လိုအပ်ချက်ရှိနေတယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဒေါက်တာဆော့ထွန်းခင်ဗျာဆိုတော့ကျွန်တော်တို့ဒီတော်တာရှင်နေကျွန်တော်တို့အေးပေးပို့ထားရတဲ့ချူရှိပါအဲ့ဒါတွေကိုလည်းကျွန်တော်ဖော်ပြခြင်းပါတယ်အရင်ဆုံးကတော့ကျွန်တော်တို့ကိုကြော်ဘူးတထောင်ဆိုပြီးတော့စာပေးပို့ထားတာရှိပါတယ်ခင်ဗ
ျစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးရဲ့ပြောစကားကိုကျွန်တော်အနေနဲ့လုံးဝလက်မခံနိုင်ပါမြန်မာနိုင်ငံစီးပွားရေးဟာအရှင်ဟုန်ကောင်းကောင်းတိုးတက်လာစရာလည်းအကြောင်းမရှိပါဘူးအစိုးရဟာတင်ရစာတရောင်းရငွေတွေကိုခေါင်းစဉ်မရှိသုံးပြနေပါတယ်ဒေါ်လာတန်ပေါင်း 8,000 1,000 ဆိုတာနိုင်ငံဖွံ့ဖြိုးရေးအတွက်ကောင်းစွာလုံလောက်ပါတယ်အဲ့ဒီငွေတွေကိုပြည်သူလူထုအတွက်မသုံးဘဲစည်ရင်းပြောင်းနေတဲ့အတွက်တိုင်းပြည်စည်ရင်းနေတာဖြစ်ပါတယ်အစိုးရကျင့်သုံးနေတဲ့ဗန်စနစ်ကလည်းခိုနီများကိုသာအကျိုးပြုပါတယ်ပြည်သူလူထုကိုအကျိုးမပြုပါဘူးအကျဉ်းပြတ်ခြားစားမှုကြီးမားစွာဖြစ်ပေါ်နေတဲ့အတွက်နိုင်ငံခြားအရင်းအမြစ်များမလာရောက်နိုင်ခြင်းလည်းဖြစ်ပါတယ်လက်သမားတွေကိုထုတ်ချေးတဲ့ငွေမှာကျပ်ငွေဘီလီယံ3500ကျပ်ဖြစ်တဲ့တော့လေအမှန်တကယ်မှာကျပ်ငွေဘီလီယံ1400လောက်ပဲရှိပါတယ်အသေးစားအလတ်စားဆက်မှုလုပ်ငန်းကိုထုတ်ချတဲ့ငွေကကျပ်ငွေ10ဘီလီယံလောက်ပဲရှိပါတယ်။တခြားစီမံခန့်ခွဲမှုတွေကလည်းမှားယွင်းနေတဲ့အတွက်ကျွန်တော်မြန်မာနိုင်ငံဟာတိုးတက်မှုအရေးအယံမရှိသေးပါဘူး
။ဒါတော့ဒီကိုချော်ပူတောင်ရဲ့ပေးစာကိုရန်နဲ့ဖတ်ပြတာပါ။နောက်ကျွန်တော်တို့ Facebook ပေါ်မှာလည်းကျွန်တော်တို့မှတ်ချက်ပေးထားတာလေးတချို့ရှိပါတယ်။တူကတော့စော့ပြစ်ချစ်ဆိုပြီးတော့သူကရေးခတ်တူလိုရေးထားတာရှိပါတယ်။သူကတော့အော်တဲ့ဝင်းကြီးရဲ့ဘာကုန်များကြည့်ပြီးပြောလိုက်တာလဲနော်တဲ့တိုးတက်ဖို့နေနေသာသာရှိတဲ့လေလေးကိုတော့ပေါင်ပြီးထောင်းနိုင်ငံကိုအလုတ်သွားလုတ်တဲ့တောင်သူတွေကိုပြန်ကြည့်ပြီးမှပြောပါလားတဲ့။နောက်တစ်ယောက်ကတော့တေးရဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ဗဏ္ဍာရေးဝန်ကြီးတိုးတက်တာနဲ့တနင်္ဂနွေလုံးတိုးတက်တယ်အများထင်နေသလားဗျာတဲ့။တောတောင်တောမှာတောင်ရလှုပ်ရှားတဲ့သူတွေလည်းကြည့်ပြောပါအောင်ဆိုပြီးတော့သူကရေးပါတယ်ဆိုတော့ဒီ Facebook ပေါ်ကဒီမှတ်ချက်တချို့အရာဆိုရင်တော့လက်တလောစီဝိုင်းအခြေအနေအောက်မှာဟိုစိတ်ပြက်လက်ပြက်ဖြစ်နေတာတွေကိုဟိုရောင်မြန်ဟန်နေရတွေ့ရပါတယ်ဆိုတော့ကျွန်တော်ဒီဥွေးလွင်သဘောထားကိုကြားချင်ပါတယ်ဒီစီမံဗဏ္ဍာဝန်ကြီးရဲ့မှတ်ချက်ကလက်တွေ့အခြေအနေကိုဟိုထင်ရမိပါရဲ့လားခင်ဗျာ
ဟုတ်ကဲ့ဝန်ကြီးအနေနဲ့ကတော့ဒီမြန်မာ Business Forum ကိုခေါ်တဲ့စီဝိုင်းဖွံ့ဖြိုးတိုးတက်မှုလို့ရုံဆွေးနွေးပွဲမှာသူပြောခြင်းဖြစ်ပါတယ်ဆိုလိုချင်တာက2016ပြီးဒီလမ်းပေါ်ရောက်နေတယ်လေမြန်နဲ့ဥပမာနိုင်ပြတာပါ2019ဒီသူပြန်တပ်ဖို့အစီအစဉ်ဖြစ်အောင်ကြိုးစားနေတယ်ဆိုတဲ့အကြောင်းကိုပြောတာလို့ကျွန်တော်နားလည်ထားပါတယ်ကြိုးကျင်တဲ့ရည်ချက်ကတော့ခရံဆောက်ခွန်ကြီးပြောလို့ပေါ့ဖြစ်စေချင်တာကိုပြောတာပါသူညာတော့လေလေမြန်နဲ့တိုင်းပြောတဲ့အတွက်ကျွန်တော်တို့လေမြန်ပြန်ဖို့ကတော့ကျွန်တော်တို့လေမြန်နဲ့အတူလှုပ်ဆောင်ရမယ့်အလုပ်တွေအားလုံးရှိပါတယ်ကြီးတွေပါမယ်ကြီးတွေလက်မရောက်တဲ့အဖွဲ့တွေပါမယ် ground set တွေပါမယ်လေရင်မူလားတွေပါမယ်လေရင်မောင်းတဲ့လူတွေပါရမယ်ဆိုတော့တက်ကြီးလက်ကြီးလောက်ရမယ်ဆိုတဲ့ဘောလိုအပ်နေပါသေးတယ်ဒါလည်းဒါကြောင့်မို့ခုန Facebook ကောခုနဘူရတော်ကမိတ်ဆွေတယောက်ပြောတာတွေရောအားလုံးကျွန်တော်တို့ကဟိုလက်တွေ့ကိုတို့တင်ပြတာကိုလည်းကျွန်တော်တို့အားလုံးကပြည်တော်စုဝန်ကြီးတွေကဒါတွေကိုလည်းသက်ခံနားလည်ပြီးတော့အရင်အစိုးရအဆက်ဆက်ကလုပ်ခဲ့တဲ့အမှားယွင်းတွေကိုအခုကျွန်တော်တို့ဒီချိန်မှာဘာစားတော့မလဲဆိုတော့မောင်းနေအားကိုပြောင်းဖို့ပြင်တယ်လို့ကျွန်တော်တို့ကနားလည်ထားပါတယ်
ဟုတ်ကဲ့ပါဆရာဝေလုံကျေးဇူးပါကျွန်တော်တို့အခုတော့ဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့အလှည့်ပေးကြပါတယ်အရင်ဆုံးကတော့ဥက္ကမောင်လွင်ပခုတ်ကူမျိုးပါဖြစ်ပါတယ်ဥက္ကမောင်လွင်ရဲ့သဘောထားကိုလူရင်းတူရှင်ဆွေးနွေးပေးပါခင်ဗျာကျွန်တော်တို့ဒီနေ့ကပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့လူတွေနည်းနည်းလေးများနေလို့ပါဟုတ
်ကဲ့ရှင်ဝိုင်းဆွေးနွေးကအခုရရှိချင်တယ်ဆွေးနွေးဖို့ရှိသေးတယ်လို့ပြောပါတယ်အဲ့ဒီအစိုးရကြီးအင်အားကောင်းဆုံးအစိုးရမျိုးကြီးကြောင့်ဆွေးနွေးဖို့ကိုလည်းညှိကွင်းနေပါတယ်အဲ့ဒီအစိုးရကနိုင်ငံရေးညာရှိညာရှိမှာနေပါနေချင်းဖြစ်တယ်နမတုံးကတော့ပြောင်းစုံကြီးများပြီးဒီကြမ်းလာများကိုအဲနေတော့ကဲနေမရှိချင်းနံပါတ်၄အချက်နေအရော NLD ဆိုတာအရင်ဆိုရအဆက်ဆက်ဤဆိုကြမြဲဂျန်တော်မူပြည်လို့နိုင်ချင်းရေဘူးကြီးဖောင်းဝါမှုများတရားနေချင်းနေဒီဝိုင်းချင်းမျိုးနေပါနေချင်းတော့မရှိချင်းအဲ့ဒီဒီဝိုင်းဖွင့်မှုအများအားနဲ့နေပါတယ်ခင်ဗျာ
โอเคကျေးဇူးပါကျွန်တော်နောက်တူကိုလည်းအလှည့်ပေးချင်ပါတယ်သူကတော့ဥစောလွင်ပါခင်ဗျရခိုင်ပြည်နယ်ရံပြဲမြို့ပါဥစောလွင်ဆွေးနွေးနိုင်ပါတယ်ခင်ဗ
ျနိုင်ငံတော်ရဲ့စီးပွားရေးတိုးတက်နေတယ်ဆိုတာကျွန်တော်လည်းလုံးဝမသိနိုင်ပါဘူးအစိုးရရဲ့စီးပွားရေးတိုးတက်နေတယ်ဆိုတာယုံရပါတယ်ဘာဖြစ်လို့လဲဆိုတော့2008မတိုင်ခင်ဖွဲ့စည်းပုံကြီးဆိုတဲ့ကစီးပွားရေးဥတည်ချက်လေးရဆိုတာရှိပါတယ်အဲဒီမှာဟိုနိုင်ငံတော်ကြီးစီးပွားရေးတရားလုံးကိုဖန်တီးနိုင်မှုစွာပြီးနိုင်ငံတော်နဲ့တိုင်းရင်းသားပြည်သူတို့ရဲ့လက်ဝင်ရှိရင်တော့ပါရှိပါတယ်နိုင်ငံတော်ဆိုတာသူတို့အစိုးရကိုပဲပြောတာလားဒါမှမဟုတ်တိုင်းပြည်လုံးကနိုင်ငံလုံးနဲ့ပိုင်ဆိုင်မှုကိုပြောတာလားသူတို့အစိုးရကိုပြောတာလို့ကျွန်တော်ရှင်းပြတယ်ဘာဖြစ်လို့လဲဆိုတော့သူတို့အစိုးရအဖွဲ့တစ်ခုကိုတစ်ခုခုပိုင်းရင်းနေဆိုလို့ရှိရင်သူကနိုင်ငံရေးပုံညာမှုကိုယူဆပါတယ်အမှန်တော့ဆိုနိုင်ငံရေးပုံညာမှုဆိုရင်ကျွန်တော်မှိုင်းရင်းရိုးပြီးဖြစ်တယ်နိုင်ငံရေးပုံညာမှုပါဝင်တာသူတို့အစိုးရကနိုင်ငံရေးပုံညာမှုပါဝင်နေဆိုလို့ရှိရင်နိုင်ငံရေးပုံညာမှုကအစိုးရနဲ့ဆင်မှာဖြစ်တယ်ဒါကြောင့်သူတို့အစိုးရစီပွားရေးတိုးတက်ခြင်းဆိုရင်ယူပါတယ်နိုင်ငံတော်ကြီးစီပွားရေးတိုးတက်မှာလို့ဘယ်တော့မှမယုံဘူးဘာဖြစ်လို့လဲဆိုတော့အာဂရီလေးစား
ဟုတ်ကဲ့ပါဦးစောလင်းကျေးဇူးပါအား
လုံးတွေရှိပါတယ်
ဟုတ်ကဲ့ဦးဆောင်လေးကျေးဇူးပါကျွန်တော်နောက်တူကိုလည်းလှည့်ပေးချင်ပါတယ်သူကတော့ကိုနေလာဖြစ်ပါတယ်ကိုနေလာရန်ကုန်မြို့ပါဆွနေနိုင်ပါတယ်ခင်ဗျဟု
တ်ကဲ့နော်ကျွန်တော်ဆွနေတာဒီဝန်ကြီးရဲ့ပြောကြတာနော်ဒီသူဖြစ်နေတာပဲပြောပြီးတော့ဖြစ်လာနေတာပဲပြောဒီစီပွားရေးနိုင်ငံတကယ်လို့တန်းတော်ထုံးပြောတယ်စီပွားတိုးကြလာနေတာဘယ်လိုမှမဖြစ်နိုင်ဘူးကျွန်တော်တုံ့တက်တယ်ဒီလိုတုံ့တက်ခြင်းဆရာတုံ့ပြန်ဖြစ်တယ်နော်ဒီကကျွန်တော်ပြောတယ်တော့တော့ဆိုလို့ဖြစ်တယ်ဟုတ်လားကျွန်တော်နိုင်ငံမှာလက်ရှိကျွန်တော်ဒီဘက်တင်တော့တယ်အစိုးရမှန်ပြီမဲ့ဒီမှာလည်းဒီရေးကြီးတဲ့ဖုံးခက်လာတဲ့ခါကျရင်မဖြစ်တော့ဘူးဆိုတော့ဒါဘာလို့မဖြစ်ရလဲကျွန်တော်ကအကျုံးနိုင်ငံတကယ်အောင်ထုတ်ရတဲ့အနာရှိဒီကလက်ရှိဆိုတော့မဟုတ်ရလားဆိုတော့ချက်အမေကိုထုတ်တယ်ရှိဒုတိယတစ်ချက်ဒုတိယတစ်ချက်တော့နောက်တရားဝင်လုံးဝဆုံးမနေမရှိဘူးတရားဝင်ဆုံးမမှုရှိလို့ဒီကတည်တဲ့ဒီကုလို့ကာကွယ်ရတယ်ကာကွယ်ရချုပ်ခိုင်တာလေလောက်တာအဲဒီကောင်ကကျွန်တော်ကြည့်ဦးရောမကန်နေစိတ်ပေါ်လာတာဒီလိုတော့ဟာကြည့်ရအောင်ဒီလိုရောသူသူဟာကျွန်တော်မှာအကားကနေတည်ရအောင်ထားရတယ်ဆိုတော့
ဟုတ်ကဲ့ကိုနေလာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီအခုဟိုတောတာရှင်တချို့ရဲ့ဟိုသဘောထားကိုရေဦးရကြည့်မယ်ဆိုလို့ရှိရင်တော့ဒီအစိုးရရဲ့စီမံခန့်ခွဲမှုတွေအားနဲ့အပိုင်းတွေထောက်ပြရလဲတွေ့ပါတယ်ဒါပေမဲ့တကယ်တော့စီးပွားရေးတိုးတက်ပါတယ်ဆိုတော့တိုင်းပြည်မျိုးတွေမှာတော့မှဒီအခြေခံကောင်းတွေကျွမ်းကျင်တဲ့သူတွေနဲ့အသေးချာတွက်ချက်ပြီးလုပ်နေတဲ့ကြားပါပဲစီးပွားရေးဆိုတာတိုးတက်အောင်လုပ်ဖို့မလွယ်တာမျိုးတွေလည်းကျွမ်းတာမျိုးတွေရှိပါတယ်ဟိုမြန်မာနိုင်ငံလို့အခုမှရုံထားတဲ့တိုင်းပြည်မျိုးဆိုရင်တော့အခက်အခဲတွေရှိမယ်ဆိုတာလည်းသိကြပါတယ်ဆိုတော့ဒီနောက်တစ်ခုကဒီအစိုးရတွေကမူဝါဒတွေကောင်းအောင်ဘလောက်ပဲချချပါလေမူဝါဒတွေဆိုတာလဲချက်ချင်းလည်းငင်ဟိုရလတ်ကိုမြင်ရတတ်တဲ့ဟိုမျိုးတော့မဟုတ်ပါဘူးဒါပေမဲ့လည်းဒီ NLD အစိုးရဘက်မှာမျှော်လင့်ချက်ကြီးကြီးမှထားနေတဲ့လူဟိုလူတွေရှိနေတော့ဒီလိုလူတွေကြားမှာလက်ရှိလုပ်နေတဲ့မူဝါဒတွေစီမံခန့်ခွဲမှုတွေကိုအားမရတဲ့သဘောထားတွေလည်းရှိနေပါတယ်ဆိုတော့ဒါအစိုးရမျှော်လင့်ထားသလောက်ကိုဟိုအစိုးရဘက်မှာမျှော်လင့်ထားသလောက်ကိုဟိုဖြည့်ဆည်းမပေးနိုင်တဲ့သဘောမျိုးလားဒါပေမဲ့လည်းဒါမှမဟုတ်ရင်လည်းအစိုးရလုံမယ်ဆိုရင်လုံနိုင်တာရှိရဲ့သားနဲ့မလုံနိုင်တဲ့အခြေအနေမျိုးတွေရှိနေလို့လားဆရာဦးခမောင်ညိုရဲ့သဘောထားကိုအရင်ဆွေးနွေးစေချင်ပါတယ
်အဲနှစ်ခုစလုံးမှန်ပါတစ်ခုကတော့ဒီ NLD အစိုးရဖြစ်လာတဲ့အခါမှာပြည်သူလူရဲ့ညောင်မှန်းချက်တွေကတော်တော်ကြီးမားပါတယ်ဒါနိုင်ငံတကာမျိုးနွယ်မှုတွေတော့လက်ငွေတော့မှာပဲဆိုတဲ့သဘောမျိုးကအစပေါ့လေအဲမြန်မာကတော့ဒီအထရဒီကိမ်းပါဒုတိယတစ်ချက်ကတော့အဲဖြစ်တင်တာတွေဖြစ်နိုင်တယ်အဲဒါတွေကကိစ္စရယ်နော်အဲအဲ့ဒါလည်းရှိရမှာမဲ့အဲဒီဇာလကကျွန်တော်မှတ်မိသမျှဆိုရင်တော့ပထမဆုံးစပြီးပြောတာကဒါစီဝိုင်းနေ့ဖြစ်မယ်2019စီဝိုင်းနေ့ဖြစ်မယ်ဆိုတာစပြီးပြောတာတမလာကြီးကစပြောတာလို့ကျွန်တော်မှတ်မိတယ်
အဖြစ်လို့ဆိုအပြင်ဆင်းနေနေရာချတာတွေနဲ့နော်အလုံများနေခဲ့တယ်အဲ့တော့ဒီဒုတိယနှစ်ကျရင်တော့စီဝိုင်းတူတဲ့အောင်လုပ်နိုင်လို့ညှော်မှန်းနေဆိုတာတမားကြီးစပြောတဲ့စကားလို့ကျွန်တော်မှတ်မိတယ်အဲ့တော့အခုကသူ့မှာကတော့ဒီလိုကဟိုပိန်ခွတ်တစ်ခုလုံးကိုပြန်ပြီးတော့ကျွန်တော်လည်းပြန်ဖွင့်ပြီးနားထောင်ကြည့်ပါအဲ့လိုနားထောင်ကြည့်တဲ့အခါအဲ့လိုလုံနိုင်တာတွေအများကြီးရှိတယ်ဘာဖြစ်လို့မလုံကြလဲလုံချင်တာတွေအများကြီးရှိတယ်ဘာလို့မလုံကြလဲဆိုတော့စကားတွေပေါ့လေအဲ့ဒီဟာတွေပြန်ကြားတယ်ကျွန်တော်စောစောပြောလို့ပေါ့လေဆိုတော့တစ်ခုပဲကျွန်တော်ကဘာစိတ်ပူလဲဆိုတော့အဲဟိုကတော့ဒီရလေလုတ်ကမေမေဟိုအားလုတ်ကြပါဒီအားလုတ်ကြပါဆိုတော့ကျွန်တော်ကမလုတ်နိုင်တဲ့အဲ့လိုမျိုးအားလုံးကိုလုတ်နိုင်သွားရင်သွားအားသိရှိတယ်လားဒါမှမဟုတ်သူရှိတယ်ဒီရင်ရှိတဲ့ဘယ်ဖြစ်ပါလားဆိုတော့ဒါပဲကျွန်တော်ပြော
တာပါဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးလွင်ရဲ့သဘောထားကိုလည်းကျွန်တော်ကြားချင်ပါတယ်ဆရာဆိုတော့ဒါဟိုလူတို့ကဟိုမျောလင်းချက်ကတိတ်မြင်မာနေမြင်မာနေသလားဟိုအစိုးရဖြည့်ဆည်းမပေးနိုင်တာမျိုးလားဆိုလိုတာဟိုလက်တွေလုံနိုင်တာလည်းမျောလင်းချက်ကပူကြီးနေတဲ့အခြေအနေမျိုးကြောင့်ဖြစ်နေရတာဒါမှမဟုတ်လေအစိုးရမှာလုံကျင်ကန်ကျင်တာတွေရှိပေမဲ့ဟိုလုံလုံကန်လို့မရတဲ့အခြေအနေမျိုးတွေရှိနေလို့လားဥမာဆက်စောကသောတာရှင်တယောက်ဆွေးနွေးတာမျိုးဆိုလို့ရှိရင်အစိုးရဆိုရင်လည်းအစိုးရအကုန်လုံးအပြည့်အဝဟိုကန်တွေဆောင်ရွက်နိုင်တဲ့အနေအထားမရှိရသေးသူကထောက်ပြသွားတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေရှိနေလို့များလားဆရာဝေးလင်းတို့ပြောတာဆွေးနွေးပြရပါခင်ဗျာ
ဟိုအခြေအနေတော့ခဏခဏပြောရရင်ပေါ့နော်ဆရာဦးမောင်ကြီးပြောတဲ့ဒီမှာပါပါတယ်အခုဝင်းကြီးပြောသွားတဲ့မိန့်ခွန်းထဲမှာဟိုဟိုပရိုတက်ရှင်ခေါ်တဲ့အရင်တော့တိုင်းပြည်တွင်းလောကရှိပြည်ကာကွယ်ဖို့ဟိုဟာအဓိကထားပြီးလုပ်ခဲ့ပြီးမဲ့တိုးတဲ့တင်မှာမတိုးခဲ့ဘူးဟိုဟိုပြည်တွင်းလောကရှိပြည်လည်းထင်တော့ပေါက်ပေါက်ခဲ့ပါဘူးအခုတိုးဟိုကာကွယ်ခြင်းတဲ့သူက supporting ခေါ်တဲ့အားပေးမှုတွေလုပ်မယ်နိုင်ငံသားတွေအားလုံးကိုလည်းအတက်တယ်လို့ဖွင့်ပေးမယ်ဘန်စတိတီရောသောတာရှင်စီတီရောယထာရီလည်းပြင်မယ်လမ်းနီလည်းပြင်မယ်လုပ်ငန်းတွေအားလုံးကောင်းအောင်လုပ်တော့မယ်ဆိုတဲ့အပိုင်းကိုထည့်တော်ရင်းနဲ့ TikTok ကိုဒီဆိုတာဖြစ်ပါတယ်။သူကြီးရတော့လည်းပြည်သူတွေကလည်းပြောင်းလဲချက်တအားကြီးပါတယ်။ပြောင်းလဲချက်ရဲ့ညှပ်ချက်တွေကလည်းနှစ်ပေါင်းများစွာစီးပွားရေးဆိုတဲ့ဒုလာကြီးဟာရှိနေလာပြီးတော့တတော်လေးကိုကြာစင်းလာတော့လူတွေရဲ့စောင်းဝင်တွေကြီးတော့ခက်ခဲလာတဲ့အတွက်သူတို့အားလုံးညှပ်နေလေပြောင်းလဲမှုလူလားနေတာကိုလည်းကျွန်တော်တို့အားလုံးသတိထားမိပါတယ်။အဲ့တော့အစိုးရအသိအမြင်ကတော့ဘုရားပြောတဲ့ယောဂကျိုးနေတဲ့စီးပွားရေးဆိုတဲ့လူနာကိုအရင်စီအောင်ခုပဲရှင်းပြီး treatment တွေကိုလည်းချက်ချင်းဖြတ်တော့မရဘူးတချို့တွေဖြတ်ကောင်းဖြတ်မယ်ဆရာဝန်အစ်စ်တစ်ထဲရောက်တော့ဆရာဝန်စစ်ကလည်းရှင်းအစ်စ်ကိုဟိုပြင်းပြထန်တာပေးဖို့သူတင်းကျင်နေတဲ့ကာလတစ်ခုတော့ပြီးတော့ပါပြီအခုအချိန်ကာလကတော့ကျွန်တော်တို့ဆရာဝန်စစ်ကလူနာကိုအသက်ကျေရှင်အသက်ရှင်ဖို့အတွက်အရာနေရင်နမတာအောင်တို့ဘာတွေစတော့ရမလဲဆိုတော့အလုပ်ကိုစီမံကိန်းချပြီးလုပ်ရမယ့်အချိန်ရောက်တဲ့အတွက်လုပ်ဖို့အစီအစဉ်တွေလည်းရှိတယ်လို့ယူဆတဲ့အတွက်ဒီစီးပွားရေးတိုးတက်မယ်လို့စိန်ခေါ်လိုက်တယ်လို့ကျွန်တော်ယူဆပါတယ်။ဒါတွေအားလုံးကိုတော့နောက်အခုအချိန်တိုးတွင်းမှာလုပ်ဆောင်မဲ့စီးပွားရေးပွင့်လင်းမှုဥရေတည်တည်လည်းထွက်ပါပြီ။ယင်းမြင့်မြောက်မှုတွေလည်းထွက်ပြီးဆိုရင်ဘလို့ဆပြီးတော့ဘလို့ယင်းမြင့်မြောက်မှုတွေလည်းဘလို့ပူအောင်မလဲဆိုတဲ့အချက်အလုပ်ကံကွင်နဲ့ဘလို့ရပါလိမ့်ဆိုတဲ့အချက်ကိုတော့စောင့်ကြည့်ရဖို့ဒီမှာလည်းလို့ချက်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါဆရာဝေလွေကျွန်တော်အခုတော့သောတာရှင်နေကျွန်တော်တို့ပါဝင်ဖို့ဆက်သွယ်ထားတဲ့ထဲကဒီဝမ်တွင်းမျိုးကဥချင်းမြင့်ဟိုအလှည့်ပေးခြင်းပါလေဥချင်းမြင့်ရဲ့သဘောထားကိုလိုရင်းတူရှင်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တို့နိုင်ငံလေနှစ်ပေါင်း90လောက်ကိုစုပ်ပြတ်တက်သွားတာဆိုတော့အခုအစိုးရဆက်ဆက်အာဏာရှင်ဆက်ဆက်ကြောင့်အင်တန်ဆင်းရဲနိုင်ငံပေါ်ကနေယနေ့ကျွန်တော်တို့ဒီပြည်ပြည်နိုင်ငံရောက်လာပြီဒီကြတော့လေဒီမိုကရေစီနိုင်ငံအစိုးရမှာလေလောက်ဆရာကြီးအများကြီးတွေမှာကျွန်တော်တို့အရေးအကြီးဆုံးကလေကျွန်တော်တို့ဟိုမေးစုပြောသလိုပဲကျွန်တော်တို့ဒီငင်းချိုင်းကြီးကနံပါတ်1ဖြစ်နေတယ်ကျွန်တော်နှစ်ချက်ទីနံပင်ဆိုက်ရသလိုပါပဲငင်းချိုင်းကြီးကကျွန်တော်တို့တကယ်ငင်းချိုင်းကြီးအောင်မြင်မယ်ဆိုရင်ဘက်ကောင်းဆောင်ကနေပြီးတော့အကုန်လုံးဆင့်ပြေးလာလိမ့်မယ်လို့ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျအဲကျွန်တော်ဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်2ကတော့မလေးရှားနိုင်ငံကကိုနေဦးလင်းဖြစ်ပါတယ်ကိုနေဦးလင်းသဘောထားလဲလူရင်းတူရှင်ဆွေးနွေးပါခင်ဗ
ျကျွန်တော်အတွေ့အကြုံနဲ့ပြောရရင်တော့ဗျာလက်ရှိဗမာနိုင်ငံမှာကလုံးနေတာတွေကတော့တိတ်ပြီးတော့အားမရဘူးလို့ပဲခတ်တူတူပြောပြရစီ။ဘာလို့လဲဆိုတဲ့အခါကျတော့စင်ကာပူမှာကျွန်တော်နေတာကြာပြီပေါ့ဗျာ။ပြောချင်တာစင်ကာပူမှာ GPS လုပ်တယ်။ဟို GSD system လုပ်တယ်။300ခန့်တုံးပဲ။ Anybody any say any load 3% GSD ပဲကောက်တဲ့အတွက်ဒီနိုင်ငံဟာ trade ကိုကောင်းကောင်းလုပ်လို့ရတယ်တိတ်ချာ။အဲ့ဒါကို copy ကူးပြီးတော့လွန်ခဲ့တဲ့၄-၅နှစ်လောက်ကမှမလေးရှားမှာဆက်လုပ်နေရတယ်။ဟိုအရင်တုန်းကတော့စီးပွားရေးကောင်းတာကနေမကောင်းတော့လို့ကြီးတို့ GSD system ကိုပြောင်းတယ်အဲ့တော့စင်ကာပူမှာ GPS system GSD system ဘာလို့အောင်မြင်လဲဆိုရင်အဲ့ဒီတော့ကစလုပ်တော့ဟာအမေရိကရဲ့ဟ ခုနပြောတဲ့ G ဟို GSP system ကိုသူတို့ကရခဲ့တယ်ပံ့ပိုးမှုကိုရခဲ့တယ်ပမာနိုင်ငံမှာအဲ့ဒီစနစ်ကိုရနေပါလေနဲ့အတုံးမချနိုင်ဘူးဆိုတဲ့အတွက်ကိုကလွဲနေတယ်လို့တော့ကျွန်တော်ကမြင်တယ်ဗျာရှင်းပြောလို့ရှိရင်ဒီနိုင်ငံသားရင်းနှီးမြှုပ်နှံမှု FDI လာဖို့ဆိုတာက FDI သမားဆိုတာကသူ့မှာ invest တစ်ခုတည်းရှိတာမဟုတ်ဘူး market ရှိမှလာတာအဲ့တော့အဲ့လိုလူမျိုးတွေအရင်ကြီးမျောနေမဲ့အစားကျွန်တော်တို့ကို transit ဖြစ်တဲ့ဟာလာတရုတ်နဲ့လည်းနှီးရဗျာအိန္ဒိယနဲ့လည်းနှီးရဗျာယူရီးယားနဲ့လည်းနှီးရဗျာလမ်းတွေလည်းကောင်းနေပြီဗျာဆိုတဲ့အခါကျတော့ကျွန်တော်တို့က trade back ကိုအရင်သွားပြီးတော့မှနောက်ပိုင်းမှာ production back ကိုလိုက်လိုက်လို့ရှိရင်ဒီနေ့လူငယ်တွေအလုံးအလုံးရပြီးသားလည်းဖြစ်မယ်ကျွမ်းကျင်မှုလည်းရလာမယ် international ကိုလည်းဝင်သွားမယ်အဲ့ဒီလိုမျိုးလေးနည်းနည်းလေးပို့စဉ်းစားရင်တော့ပိုကောင်းမယ်လို့ထင်တယ်ပေါ့ဗျာတက်စီကိုအများကြီးမြင့်ပြီးတော့နိုင်ငံရဲ့ဘန္တာအတွက်ဆိုပြီးတော့အရန်လှုပ်လိုက်ရင်ဗာကြက်ငါတက်လာမလဲဆိုတော့အောက်ခြေရလူတွေမှာတော်တော်များများဒုက္ခရောက်ပြီးတော့ကြံခဲ့မယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုနေဦးလင်းကျွန်တော်အခုဒီ Facebook ကနေကျွန်တော်တို့ပို့ပို့ထားတဲ့ဒီ message တခုကိုလည်းပေါ်ပြချင်ပါတယ်သူကတော့ဒေယာဂျားဆိုတဲ့ account ပါရှင်မှာသူကတော့မြန်မာနိုင်ငံသားယင်းနှမျိုးနယ်မှာဥပဒေနိုင်ငံသားယင်းနှမျိုးနယ်မှာဥပဒေတတော်ဥပဒေယင်းနှမျိုးလေယာဉ်ဥပဒေမြေလွတ်မြေလက်စသဖြင့်ဥပဒေကိုလိုင်းလိုက်မှုရှိမရှိယင်းနှမျိုးနယ်မှာပြည်သူတွေကိုစောင့်ကြည့်မဲ့လွတ်လပ်သောအဖွဲ့တွေအရင်ဖွဲ့စည်းသင့်မှာကြောင်းဆိုပြီးတော့သူကတော့ဟိုအကြံပြုတဲ့သဘောမျိုးနဲ့သူကရေးထားတွေ့ရပါတယ်ဆိုတော့ကျွန်တော်တို့ဒီစီးပွားရေးမှာတိုးတက်ဖို့လက်တလောအရေးကြီးလုပ်မယ်ဆိုရင်ဘာတွေလုပ်ဖို့လိုနေမလဲဆရာဦးခမောင်ညိုဒီအစိုးရအနေနဲ့ရောဟိုလုံနိုင်ကန်နိုင်မှုအတွက်ကဘလို့ဘာတွေလိုရမလဲဆိုပါစို့ပြပကူညီတွေလိုမလားဟိုဘလို့ပိုင်းနေမှာအကူအညီတွေဟိုလိုအပ်ချက်တွေရှိနေလဲဆရာ
အဲသူကတော့နော်သူ့ရဲ့စကားဒီနိုင်ငံဟိုအလွယ်ဆုံးပြောရရင်တော့ပြည်ရင်းရင်းနှီးမြှုပ်နှံမှုပြည်ပရင်းရင်းနှီးမြှုပ်နှံမှုသူကတော့ဒီနှစ်ခုစလုံးကိုပြည်ရင်းရင်းနှီးမြှုပ်နှံမှုရအောင်ကလည်းဖြည့်လျှော့ပေးတာဒီအများကြီးလုပ်မယ်ဆိုပြီးသူကခင်းချင်းနေလိုက်ချပြပါတယ်နောက်တစ်ခါဒီပြည်ပရင်းနှီးမြှုပ်နှံမှုကိုဒီတော့ကျွန်တော်ရင်းနှီးမြှုပ်နှံမှုဥပဒေကပြင်ထားပြီးအဲရင်းနှီးမြှုပ်နှံမှုဥပဒေမခါရင်ကပြည်လုံးယင်းနှီးမြှုပ်နှံမှုပြည်ပယင်းနှီးမြှုပ်နှံမှုနိုင်ငံခြားယင်းနှီးမြှုပ်နှံမှုဆိုပြီးတော့နှစ်မျိုးခွဲတယ်နှစ်မျိုးခွဲတာဟာအဲခွဲကြရရောက်တယ်ဆိုပြီးတော့ဒီနိုင်ငံခြားယင်းနှီးမြှုပ်နှံမှုနဲ့ဒီသဘောမကျဘူးအဲ့တော့အဲ့ဒီအချက်ကိုပြင်ပြီးအခုပြည်တွင်းနဲ့ပြည်ပနဲ့ခွဲကြအောင်နောက်တစ်ခုကတော့အဲ့ဒီအခုဒီမှာပဲဘာပါလဲတော့ကျွန်တော်ကယင်းနှီးမြှုပ်နှံမှုကိုခိုးလို့ကဆိုရင်ပြည်တွင်းယင်းနှီးမြှုပ်နှံမှုကိုကာကွယ်ပေးရတယ်ကဘောရှိတဲ့အခုနိုင်ငံသားစီးနှီးမြှုပ်နှံမှုကာကွယ်ပေးမယ်။အဲဒီခင်းကျင်းနေကြမလို့သူကယင်းနှီးမြှုပ်နှံမှုကြီးဝင်လာမယ်လို့မှန်းနာပါ။အဲတခုပဲအဲ့ဒီမှာလည်းတော်တော်လေးဟိုရင်ဖြစ်ကြပါလေ။အဲသူတို့စိုးရင်ညာတဲ့ပူပန်ကြတဲ့ကိစ္စတွေရှိတယ်ပေါ့လေ။အများဆုံးမေးတဲ့မေးခွန်းကတော့မေးကိစ္စပဲ။ဟာမေးရဘူးမခက်ဘူးလား။မေးရဘူးမေးငါးကားတွေမကြည့်ဘူးလား။မေးသေးတယ်မကြည့်ဘူးလားဆိုတော့အဲ့ဒီဆွေးနွေးပွဲမှာပဲယင်းမြောက်နယ်နယ်သူတွေအမိကြမြန်ကြတာတွေတွေ့ရပါတယ်
ဟုတ်ကဲ့ပါဆရာကျေးဇူးပါဆိုတော့ကျွန်တော်တို့အခုဒီတော်တာရှင်တူပြဖို့ထားတဲ့စာတစောင်ကိုလည်းအခုပေါ်ပြခြင်းပါတယ်သူကတော့ဒီအမေရိကန်ပြည်ထောင်စုကမောင်တဒနာရဲ့ပေးစာဖြစ်ပါတယ်အာမတ်စုမွန်ကြီးဖတ်ဖက်ပေးပါဦးခင်ဗ
ျအကယ်၍နိုင်ငံတကာအစိုးရတွေနဲ့ပြည်ပယင်းမြောက်နယ်မှုလုပ်ငန်းရှင်တွေလက်ခံနိုင်လောက်တဲ့ပြည်ရင်းငြိမ်းချမ်းရေးတွေရှိလာမယ်တရားဥပဒေစိုးမိုးရေးရှိလာမယ်နှစ်ဖက်အကျိုးရှိစေမယ်ပြပယင်းနှီးမြှုပ်နှံမှုဥပဒေတွေပြဋ္ဌာန်းနိုင်မယ်အလုံရှင်အလုံသမားပြဿနာတွေကိုမျှမျှတတဖြေရှင်းပေးနိုင်မယ်ဥပဒေတွေပြဋ္ဌာန်းပေးနိုင်မယ်ငွေကြေးဖောင်းပွားမှုနှုံးတွေကိုထိန်းညှိနိုင်မယ်ဆိုရင်အသင့်ဖြစ်နေတဲ့ပြည်တွင်းပြပယင်းနှီးမြှုပ်နှံမှုတွေဟာအပြိုင်ဆိုင်လုတ်ကင်လာကြမှာအမှန်ပါဒီခါနိုင်ငံရဲ့စီးပွားရေးအခြေအနေခေါင်းတွေကိုထင်ထင်ရှားရှားတွေ့မြင်လာနိုင်ပြီးပြည်သူအနေနဲ့လည်းဖွံ့ဖြိုးတိုးတက်ရေးအသီးပွင့်တွေကိုပုံမခံစားရလာနိုင်ပါတယ်ဒီလိုမဟုတ်ဘဲအစိုးရနဲ့လွှတ်တော်တို့ကစီးပွားရေးနဲ့ပတ်သက်တဲ့ပြုပြင်ပြောင်းလဲရေးတွေပြုလုပ်ဖို့နှောင့်နှေးကြံ့ကြာနေအောင်မယ်ဆိုရင်စီးပွားရေးအညွန့်ပြဂိမ်းတွေတက်ချင်းတက်လာနိုင်ပေမဲ့ပြည်သူတွေရဲ့လူနေမှုဘဝတွေကတော့အစိုးတန်နေရအမောင်တို့ဂျားတွေကရုံးထွက်နိုင်အောင်မှာမဟုတ်ပါကြောင်းတင်ပြလိုက်ရပါတယ်လို့မောင်တက်တနာအမေရိကန်ပြည်ထောင်စုကပြောထားတာပါကိုအောင်လွင်ဦးရေ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီဟိုပြောမယ်ဆိုရင်တော့မြန်မာနိုင်ငံကဒီကမ္ဘာဘန်တို့အာရှဖွံ့ဖြိုးရေးဘန်တို့လို့အဖွဲ့အစည်းတွေရအောင်မှာဒီမြန်မာနိုင်ငံစီးပွားရေးကလမ်းကြောင်းမှာမှရောက်နေတယ်ဟိုစိန်ခေါ်မှုတွေရှိရမယ်အလားအလာကောင်းတွေရှိရဆိုပြီးတော့ဟိုခံမှန်းချက်တွေဟိုထောက်ထားတာတွေရှိပါတယ်ဒါမှမဟုတ်ပြုရင်ပြောင်းလဲရေးတွေကဟိုထင်သလောက်မမြင်ရသေးဘူးဟိုပေါ့လေဟို ကျို့ကြံ့ကြံ့နေရဆိုတဲ့သဘောထားမျိုးကြီးလည်းရှိနေပါတယ်ဆိုတော့ဒီနေရာမှာဒီဟိုလွတ်တော်ပိုင်းအပဲဖြစ်ဖြစ်အစိုးရပိုင်းအပဲဖြစ်ဖြစ်စီးပွားရေးဖွံ့ဖြိုးအောင်ဟိုတွန်းလှုပ်နိုင်တာဘာတွေများရှိမလဲဆရာဝေးလွင
်ဟိုကျွန်တော်တို့ကခုနဟိုမလေးရှားကဖိတ်စစ်ပြောသလိုပေါ့လေတရုတ်နဲ့နေဇာတည်းရှိတယ်ယူရီးယားနေဇာလည်းရှိတယ်ဟိုတခြားနေဇာအိန္ဒိယအစတိပြောပေါ့ကျွန်တော်တို့ကအဓိကအိန္ဒိယချင်းတိုင်းပြည်တွေရဲ့စီးပွားရေးကိုအလွယ်တကူပူးပူးလုပ်နိုင်တဲ့လုပ်ငန်းတွေအသေးစားလက်စားတွေအများဆုံးတိုးတက်နိုင်တဲ့ဒီဥရီတွေတော့ဘန်ကင်းဥရီတွေသာသီချင်းဒါတွေအားလုံးကရဲရဲဝဲဝဲလုပ်ဖို့လိုပါတယ်။အဲဒါကြောင့်မို့ကျွန်တော်တို့ကဟိုအဓိကရှုပ်ထွေးနေတာတွေကိုပုံမှန်လေးလေးပြအောင်လို့စီးပွားရေးနဲ့ပတ်သက်တဲ့ဝန်ကြီးဌာနတစ်ခုတည်းလုပ်လို့မရဘူး။စီမံဘဏ္ဍာလည်းလုပ်လို့မရဘူး။တိုင်ဖို့ဆောင်ရေးလမ်းစိတ်တွေကြောင်းအောင်လို့သာသီချင်းဝန်ကြီးဌာနအားလုံးကဥပပေါင်းပြီးတော့ကျွန်တော်တို့ရင်ရှုပ်ထွေးနေတဲ့ဘလို့လက်အပ်တဲ့စီမံစည်းကမ်းတွေကိုဖယ်ထုတ်တင်တာတွေဖယ်ထုတ်မယ်။တရားဥပဒေစိုးမိုးရေးကိုအဓိကဥသာပေးနိုင်တဲ့တရားဝင်လုပ်ငန်းတွေဖြစ်ပေါ်လို့ဖို့လိုပါတယ်။တရားမဝင်စုံစမ်းမှုတွေကိုအများဆုံးပပောက်လို့သလိုစက်ရုံအတို့ရုံတွေထူထောင်တဲ့လုပ်ငန်းအားလုံးကိုအခုလိုရှုပ်ထွေးနေတဲ့ဌာနဆိုင်ရာကြောင်များစွာရဲ့ခွင့်ပြုချက်တွေရယူမဲ့အစားလက်တွေ့ကြတဲ့ဌာနတစ်ခုကပဲကြီးကြပ်ကုတ်ကဲပြီးတော့အများအကောင့်ထဲပေါ်နိုင်တဲ့လုပ်ငန်းတွေဖြစ်ဖို့လိုသလိုတည်ယူဆုံးပို့ဆောင်ရေးစီးတွေကြောက်အောင်လည်းဒီဖြစ်ပေါ်နေတဲ့တည်ယူပို့ဆောင်ရေးလွှမ်းမနေတဲ့နိုင်ငံသားတွေရဲ့ဝေကောက်ခံမှုတွေကိုပြန်လည်စီစစ်ပြီးတော့ခုံစိမ်းလုံးကြတယ် logistics တွေစိတ်ပို့ဆောင်ရေးရေလန်းကားလန်းရထားနှန်းတွေကိုကောင်းမွန်အများဆုံးလုပ်နိုင်မယ်ဆိုရင်ဒါဇမားကြီးတန်းတန်းတလားရှိတဲ့ပြည်တွင်းချုပ်ကုန်တွေလည်းအလွယ်တကူတင်ပို့ရောင်းချနိုင်တယ်လို့ consumer တွေကလည်းအလွယ်တကူဝယ်ယူနိုင်တဲ့အနေထားရောက်အောင်အများဆုံးလုပ်နိုင်ရင်စီးပွားရေးတက်လာမှာပါတခါလေနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုလည်းတကယ်ကိုကျင့်ဝတ်ကောင်းတဲ့လုပ်ငန်းရှင်တွေကိုမြန်မြန်ဆန်ဆန်ခေါ်ပြီးတော့ကုသမြေဟာအစသူကဝင်ကြည့်တော့လည်းမပါဘူးမြေလိုချင်လာပြီမဲ့ဘာလို့ချင်းလဲလာခဲ့တဲ့ရောက်အမြန်လုပ်ပြီမဲ့ဆိုတော့လုပ်ငန်းတွေကိုလည်းတိုးတဲ့အတိုင်းဝင်ကြည့်စီမံပဏာဝင်ကြည့်ပြောပြီးလက်ကဝင်ကြည့်တာမလုပ်လို့လုပ်မရဘူးအားလုံးပူးပေါင်းနဲ့ပူးပေါင်းဆောင်ရွက်နိုင်တဲ့အဆင့်တစ်ခုကိုရောက်အောင်လို့လွယ်ဝမှာအကုန်လုံးတင်လိုက်ပါကိုဋ္ဌာနရဲ့အလုပ်ကိုကိုကိုကိုကာကွယ်နေမဲ့အစားကိုဋ္ဌာနရဲ့အာဏာချက်အာဏာချက်ကြီးချပြပြီးအာဏာချက်တွေကိုပြင်အာဏာချက်တွေကိုစုပေါင်းပြီးတော့ဌာနအလုံးပူးပေါင်းလုပ်မယ်ဆိုရင်ကျွန်တော်တို့ကတိုးတက်ရင်အသိအနေထားကိုရောက်နေပြီလို့ကျွန်တော်ပြောပြတယ
်။ဟုတ်ကဲ့ဒီဟန်ချင်ညီဖို့လိုရဆိုတဲ့သဘောပေါ့နော်။ဟုတ်ကဲ့ကျွန်တော်ဒ
ီဟန်ချင်ညီပါအလုံးပိုင်းလုပ်ပါရပါမှာ
။ဟုတ်ကဲ့ပါ။
mindset တွေလည်းကြောင်းပါမှာ။ပြည်သူတွေရဲ့ mindset တွေလည်းကြောင်းဖို့လိုတယ်။လုပ်ငန်းရှင်တွေရဲ့ mindset တွေကြောင်းဖို့လိုတယ်။ဝန်ထမ်းတွေရဲ့ဌာနအကြီးအကဲအများအသေးတွေရဲ့ practice တွေ mindset တွေ behavior တွေအလုံးကြောင်းဖို့လိုပါတယ်။မကြောင်းမဲနဲ့နိုင်ငံတော်ကြီးမကြောင်းသေးဘူး၊စီးပွားရေးမကြောင်းသေးဘူးလို့អော်နေလို့မရပါဘူး။စီးကမ်းရှိဖို့ကအစအကုန်လုံးကြောင်းအောင်ပါပါ။
โอเคสรุปดีเสี่ยวเว่ยเลยจนที่อสีสินอสมตะขึ้นมาเสี่ยวเว่ยเลยโหตะแช่เมยกันแล้วอะคือลูลูจ้ามาแล้วตีจาแล้วดิสีวายอธิพลนี่ก็คันซ้าไปสีวายฉินนี่โตตะนี่ဆိုတော့คันซ้าချက်တွေမဝင်သေးတာတော့ဟိုตีจาပါတယ်ဆိုတော့ဒါဒီလိုฉินนี่မျိုးဒီလိုคันซ้าချက်မျိုးဝင်လာဖို့ဆိုရင်ဆိုပါစို့လေကျွန်တော်ကနှစ်ပိုင်းချားเนี่ยခံမှန်းပြီးတွက်ချက်ပြီးပြောမယ်ဆိုရင်ဘယ်ဘယ်နှစ်လောက်ဘယ်ကာလလောက်မှာဒီလိုစီးပွားရေးဖွံ့ဖြိုးမှုတွေဟိုအသီးဖွင့်တွေကိုခန်းစားရတယ်ဆိုတော့ခန်းစားချက်မျိုးဝင်လာနိုင်မယ်လို့ဆရာအနေနဲ့ယူဆလဲ
ကျွန်တော်ကအောက်ခြေအလေအလက်စီးပွားရေးလုပ်ငန်းရှင်ကိုအလွယ်တကူလုံးနိုင်တဲ့အစီအမံတွေကိုအများဆုံးချပေးနိုင်ရင်အများဆုံးတက်လာမှာပဲယူဆပါတယ်တိုင်းသက်ပြည်နဲ့အလိုက်မိမိတိုင်းတိုင်းရဲ့မှာဖေးစီးပွားရေးလုပ်ငန်းကိုဦးစားပေးမလဲတရားဝင်တိုင်းပေါ်မှာစိုက်ပျိုးပေးမယ်မွေးမြူပေးမယ်တရားပြည်နယ်မှာအကြီးစွာပေးမယ်အတူရဲ့ဒေတာချက်ကုန်ပါရှိလေအလစင်ကြောင့်ချင်းအလစင်ကြောင့်ဦးစားပေးမယ်အဲတောင်းတလေးတည်းကပါဦးစားပေးမလဲအဲခီးစွာလုပ်ငန်းတိုင်ဖို့ဆောင်ရင်ကချင်ပြည်နယ်ပါလို့မလဲတနင်္သာရီတိုင်းပါလို့မလဲဘုံပြည်နယ်ပါလို့မလဲဆိုတဲ့ strategy တွေကိုအမြန်ရေးဆွဲရပါလိမ့်မယ်ပြီးတော့ကျွန်တော်တို့အဓိကရှိတဲ့လုပ်ငန်းတွေကိုလုပ်တဲ့အခါမှာဘုံသားရှိတဲ့စင်ရင်းစရာတွေကမှန်မှန်လွဲနေတဲ့စင်ရင်းစရာတွေကိုပန်ကန်တဲ့စင်ရင်းစရာတွေဖြစ်အောင်လို့မိသူ့ဘုံမှာအပြုတ်မပြောဘဲနဲ့မှန်မှန်တန်တန်ဒီလိုတော့အခုချပြပြီးမှဘရနေစပယ်ဆိုအဖြစ်ကိုအမြန်ဆုံးချဖို့လိုပါတယ
်။ဟုတ်ကဲ့။
လုံးနဲ့ပြောချင်းစီဝဲတဲ့ထိုင်နေချင်းနဲ့လက်တွေ့ကြတဲ့တော့လက်တွေ့ကြတဲ့စီမံမှုတွေကိုအမြန်ဆုံးပူးပေါင်းဆောင်ရွက်ဖို့ပဲကျွန်တော်တို့ဖြစ်စေချင်ပါတယ
်။ဟုတ်ကဲ့။ဆိုတော့ဆရာကိုမေးချင်တဲ့မေးခွန်းတစ်ခုကတခြားမဟုတ်ပါဘူး။ဟိုနှစ်ပိုင်းချလောက်ကျွန်တော်ပြောမယ်ဆိုလို့ရှိရင်အေးဥမာဒီအစိုးရကလက်ရှိဒီတက်တန်းကာလအတွင်းမှာဒီလိုစီဝဲအသီးပွင့်တွေဟိုခန်းစားရတယ်ဆိုတော့ခန်းစားချက်မျိုးပေါ်နိုင်တဲ့အခြေအနေမျိုးရှိလားဆရာ
။ရှိပါတယ်။ဒီလိုရောက်တော့ပဲဆိုကျွန်တော်ခုနပြောပြလို့နိုင်ငံတကာရဲ့ယုံကြည်အားကိုးမှုလည်းအရေးအစိုးရတွေပို့ရလာတယ်။နောက်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုတွေခုနနိုင်ငံတကာအဖွဲ့အစည်းတွေကလည်းစွတ်ချက်ကလည်းတာမန်မှုတွေကလည်းအလားအလာကောင်းနေတယ်
။ဟုတ်ကဲ့
။ဘုံလေးပြောရင်ကျွန်တော်တို့အချင်းချင်းပ
ဘာလို့ပုံမလို့ရမလဲဆိုအဖြစ်ကိုပုံမလင်းလေရိုးရိုးသားသားဆွေးနွေးဖို့ပဲလိုပါတယ်။ပါဝင်ဆွေးနွေးပြီးတဲ့NLD ပါတီဘိုးစီဝိုင်းကော်မတီကဦးရဲလွင်စီဝိုင်းပညာရှင်ဦးကမောင်ညိုဘောကပေးတာစီဝိုင်းလုပ်ငန်းရှင်တော်တော်ဆွတ်ထုံးနဲ့အီးမေးလ်ဖေးဆော့တရားနဲ့စာပေးဖို့တော်တော်ရှင်အားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာ။